ဓမ္မမိတ်ဆွေများရဲ့ဇယားလေးကိုတစ်ချက်လောက်ကြည့်ပေးပါဇယားမှာမြင်ပါလားမြင်တယ်နော်အဲ့တော့ဇယားလေးမှာကျမတို့ကြည့်မယ်ဆိုရင်ဘဝဆက်အင်္ဂါကာလစသည်မှာကာလ3ပါးဆိုတာလေးကိုအရင်ဆုံးစကြည့်ပေးပါတွေ့ပါလားကာလ3ပါးကိုကြည့်ရင်အဝိဇ္ဇာသင်္ခါရသည်အတိတ်ကာလမိပစ္စုပန်ဖြစ်တာတွေကြည့်လိုက်တော့ဝိညာဉ်နာယောတလာယရဏဖတ်တဝေဒနာစက်တဲ့တဏဥပဒံဘဝဘဝဆိုပေမဲ့အဲ့ဒါကမ္မဘဝလို့သိရမယ်တဏဥပဒံကမ္မဘဝသည်ပစ္စုပန်ကာလအနာဂတ်ဘက်ကိုလှမ်းကြည့်တော့ဥပပတ္တိဘဝဆိုတာ ਨੇ ဇာတိ ਨੇ တူတယ်မဟုတ်လားဒါကြောင့်ဇာတိဆိုရင်ဘယ်ဘဝပါသွားပြီလဲဥပပတ္တိဘဝဇာတိဇရာမရဏသည်အနာဂတ်ကာလကာလ3ပါး ਨੇ ပိုင်းပြရေအဝိဇ္ဇာသင်္ခါရသည်အတိတ်ကာလမိဤဝိညာဉ်နံယုတ်တလာယရဏဖတ်တဝေဒတဏဥပဒံကမ္မဘဝသည်ပစ္စုပန်ကာလမိဤဥပပတ္တိဘဝဇာတိဇရာမရဏအနာဂတ်ကာလအဲ့တော့အတိတ်ကာလရယ်ပစ္စုပန်ကာလရယ်အနာဂတ်ကာလရယ်ဆိုပြီးကာလဘယ်နှပါလဲ3ပါးဖြစ်ပါတယ်အဲ့ဒီကာလ3ပါးကိုပါဠိလိုအဒွန်းလို့လည်းသုံးပါတယ်အဒွန်းဆိုရဲစကလုံးကြားဘူးပါလားမကြားဘူးလားဗုဒ္ဓမြတ်စွာသာသနာအဒွန်းရှေးစွာတီးပါစေအဒွန်းဆိုတာဘာမှမသိဘူးအဒွန်းဆိုတာကာလပါပဲဟုတ်ပြီနော်အဒွန်းနဲ့ကာလအတူတူပဲအဲ့ဒီအဒွန်းဆိုတာမြန်မာစကားလုံးမှာပဲပါဠိတော့မဟုတ်ပါဠိပြည့်ပဲအဲ့ဒီပါဠိလို့ပြောရင်အဒါလို့သုံးပါတယ်အဒါเนาะအဒါအာယေအာဓာရင်းနဲ့ဓာအုပ်ချိုက်ဆင့်ရေးချအဒါဆိုတာအဒွန်းအဒွန်းဆိုတာဘာလဲကာလတဲ့အတူတူပဲဒါကြောင့်အရှိတုံးကကာလအဒွန်းအဒွန်းကာလသုံးကြတယ်အရှိတုံးကအဒွန်းလို့သုံးတယ်အခုခေတ်ကျတော့အဒွန်းစာဘာပြောင်းသွားလဲကာလလို့သုံးသွားတယ်ကာလနဲ့အဒွန်းအတူတူပါပဲနားလည်ပြီနော်ဒါကြောင့်ရှေးတုန်းကတော့အတိတ်အဒွန်းပစ္စုပန်အဒွန်းအနာဂတ်အဒွန်းဆိုပြီးအဒွန်းသုံးပါခုခေတ်မှာတော့အဒွန်းအစဘာပြောင်းသွားလဲကာလအတိတ်ကာလပစ္စုပန်ကာလအနာဂတ်ကာလသုံးပါကာလနဲ့အဒွန်းအတူတူပဲစာမေးပွဲမှာတကယ်လို့ပရိစ္ဆသမုပ္ပတ်တရားတွေကိုအဒွန်းအားဖြင့်ခွဲပြပါဆိုဟင်းဘာလဲမသိဘူးအဒွန်းဆိုဖြစ်မှာဆိုလို့အဒွန်းနဲ့အတိတ်ကာလနဲ့အတူတူပဲနားလည်ပြီနော်